ဒီနေ့ကျမတို့ဇယိုက်နဲ့ကမ္မထံပြီးသွားပြီဆိုရင်အဲ့ဒီကမ္မထံ40ထဲမှာဇံရနိုင်တဲ့ကမ္မထံနေဇံမရနိုင်တဲ့ကမ္မထံနေကျမတို့ဒါကိုဆက်သွားမယ်နော်အဲ့တော့ဇံဆိုတဲ့စကားလုံးပါလာပြီဇံဆိုတာဒီအာယုံတစ်ခုပေါ်မှာအတူးမြဲမြံစွာစူးစိုက်ရှုမှတ်တာကိုဇံလို့ခေါ်တယ်ဒါသိရမယ်တော့အာယုံတစ်ခုတည်းပေါ်မှာတခြားအာယုံတွေကိုစိတ်ကအာယုံမပြုတ်တော့ဘဲနဲ့စိတ်ဆိုတဲ့သဘာဝကအာယုံကိုမွေးလျော်တတ်တယ်၊ကြံစည်တတ်တဲ့သဘောမရှိဘူးလား၊တိတတ်တဲ့သဘောမရှိဘူးလား။စိတ်ဆိုဒီမှာအာယုံကိုရအောင်ယူခြင်းအပြင်တိတတ်တဲ့သဘောအာယုံမှာမွေးလျော်တတ်တဲ့သဘောဆိုတာစိတ်ပိုင်းမှာသင်နေလားမသင်နေဘူးလား။သင်နေပြီ။ဒါကြောင့်စိတ်ဆိုတဲ့သဘာဝသည်အာယုံနေမှာဘယ်အာယုံမဆိုအာယုံတစ်ခုမဟုတ်တစ်ခုကိုရအောင်ယူပြီးတော့တိနေတဲ့သဘောအာယုံနေမှာမွေးလျော်တဲ့သဘာဝရှိလားမရှိဘူးလားဒါဆိုရင်ကျမတို့ရဲ့ပတ်ဝန်းကျင်မှာအာယုံဘယ်နှပါးရှိလဲလို့ပြောရင်အာယုံ6ပါးရှိတယ်အာယုံ6ပါးဆိုရဲအစင်းအတန်အနှံ့အယတာအတွေ့အထိတွေဒါတွေတော်တွေမကဘဲနဲ့သူနဲ့ပတ်သက်ပြီးတော့ကြံစည်တွေးတောနေတာတွေရောမရှိဘူးလားဒါဆိုရင်အာယုံ6ပါးရှိတဲ့နေရာမှာကျမတို့ရဲ့စိတ်တည်တအာယုံမဟုတ်တအာယုံယူပြီးတော့နေတတ်တယ်။အာယုံ6ပါးမှာတခုခုသောအာယုံမှာမွေးလျော်နေတတ်တယ်။အဲ့ဒီလိုမွေးလျော်တဲ့နေရာမှာအာယုံအများရှိရှိသလောက်စိတ်ကတအာယုံပြီးတအာယုံလိုက်ပြီးတော့မွေးလျော်တည်နေတဲ့အတွက်ကြောင့်ကျမတို့ရဲ့စိတ်တွေကိုလေမြတ်စွာဘုရားဟောတဲ့နေရာမှာကျမတို့ရဲ့စိတ်တွေသည်ထိမ့်ချောင်းညင်းတာမရှိခဲ့ဘူးဆိုလို့ရှိမြောက်နယ်လည်းတူတယ်မြောက်တို့သည်ဟိုပင်ကိုလည်းခုံဒီပင်ကိုလည်းခုံဟိုကိုင်းဒီကိုင်းကူးတယ်လို့ပဲတတ္တဝါတွေရဲ့စိတ်ကလည်းဟိုအာယုံယူလိုက်ဒီအာယုံလေးဒီအာယုံဟိုအာယုံယူရာကနေဒီဘက်အစ်စ်အာယုံတွေ့ရင်ဒီအာယုံကိုလွှတ်ပြီးဟိုဘက်အာယုံပြောင်းလားမပြောင်းလားအဲ့တော့စိတ်ဆိုတာအဲ့ဒီလိုအာယုံအများကိုလိုက်ယူနေတဲ့အတွက်ကြောင့်ဒီစိတ်ရဲ့သဘာဝသည်တည်ငြိမ်လားမတည်ငြိမ်ဘူးလားမတည်ငြိမ်ဘူးမတည်ငြိမ်တဲ့အတွက်ကြောင့်ငြိမ်သက်သလားလှုပ်ရှားသလားလှုပ်ရှားတယ်လှုပ်ရှားနေတဲ့မတည်မငြိမ်လှုပ်ရှားနေတဲ့ဒီရဲ့စိတ်ရဲ့သဘာဝလေးကိုတအာယုံနေတဲ့မှာနေပြီးတော့ငြိမ်သက်သွားစေခြင်းတဲ့အတွက်ကြောင့်စိတ်ငြိမ်ရာငြိမ်သက်ရာငြိမ်သက်ကြောင်းကမ္မထာနေအထုတ်တဲ့အခါမှာတမထဘာဝနာကမ္မထာနေကိုရွေးချယ်ရတယ်ဒါကြောင့်တမထဘာဝနာကမ္မထံဆိုတာဒီစိတ်ငြိမ်သက်ရာငြိမ်သက်ကြောင်းကမ္မထာနေလို့သိရမယ်ဒါကြောင့်တမထဆိုတာစိတ်တန်တန်မှာဖြစ်နေတဲ့နိဝရဏကိလေသာတွေကိုညင်သက်သွားစေတာတမထအဲ့ဒီတမထအလုပ်တွေဒီတစ်ချိန်လုပ်ရမှာမဟုတ်ထက်ခါထက်ခါလုပ်ရမှာဖြစ်တဲ့အတွက်ကြောင့်ဘာဝနာလို့သုံးမယ်အဲ့ဒီတမထဘာဝနာတို့ရဲ့တိယာအာယုံကိုကမ္မထံလို့သုံးတယ်ဒါကြောင့်စိတ်ညင်သက်ရာညင်သက်ကြောင်းအားထုတ်ရမယ်တမထဘာဝနာကမ္မထံပေါင်းဘလောက်ရှိလဲဆိုရင်40ရှိမယ်တမထဘာဝနာကမ္မထံပေါင်း40ဒီကိုကျမတို့ကရေတွက်ပြီးတော့ကြည့်တဲ့အခါမှတ်နည်းလေးနဲ့ပြောမယ်ဆိုရင်30 40 50 60 70 80 90ဆိုပြီးတော့တမထကမ္မထံဘာဝနာကမ္မထံပေါင်း40ကိုကျေးဇူးတော်ရှင်မူလပဋ္ဌာန်းဆရာတော်ဖရာကြီးကဇယားလေးနဲ့မြင်တာအောင်တည်ထွင်ပေးခဲ့တယ်ဟုတ်ပြီနော်အဲ့တော့တမထဘာဝနာကမ္မထံပေါင်းဒီ40ကိုပွားများအားထုတ်တဲ့အခါမှာစိတ်တည်ဒီတမထဘာဝနာကမ္မထံ40တဲကမိမိတို့ရဲ့ဇယိုက်နဲ့ကိုက်ညီရာတမထဘာဝနာကမ္မထံတစ်ခုလေးကိုရအောင်ယူပေးရမယ်ဒီသစ္ဆန်ရာဒီတမထဘာဝနာကမ္မထံပေါင်း40ရှိပေမဲ့40လုံးလိုက်အားထုတ်เสียရလို့လား40တဲကမိမိဇယိုက်နဲ့ကိုင်ညီရာတစ်ခုခုကိုရွေးချယ်ပြီးတော့အာထုတ်ရမယ်အာထုတ်တဲ့အခါမှာဒီသက်ဆိုင်ရာအာယုံလေးပေါ်မှာစိတ်ကလေးကိုရောက်အောင်တင်ပေးနေတာကိုစာလို့ပြောရင်ဝီတဲလို့ခေါ်တယ်ဟုတ်လားသက်ဆိုင်ရာဒီသမထဘာဝနာကမ္မထံ40တဲကကိုယ်စရိုက်နဲ့ကိုင်ညီရာကမ္မထံအာယုံတစ်ခုလေးပေါ်မှာစိတ်ကလေးကိုရောက်အောင်တင်ပေးနေတာကိုဘာလို့ခေါ်လဲဆိုဝီတဲအဲ့ဒီဝိတက်တင်ပေးလိုက်တဲ့အာယုံလေးကိုသုံးသပ်နေတာကိုတော့ဝိစာရာလို့ခေါ်တယ်။သုံးသပ်နေရင်ねအဲ့ဒီတင်ပေးလိုက်တဲ့ဒီအာယုံကလေးပေါ်မှာငြိမ်သက်လာတဲ့အတွေ့အကြောင်းကျေနပ်နှစ်သက်နေတာကိုတော့ပီတိလို့ပြောတယ်။အဲ့ဒီစိတ်ကလေးဒီအာယုံလေးပေါ်မှာတင်လာတဲ့အခါမှာအာယုံတစ်ခုလေးပဲ နေလာပြီဆိုတော့စိတ်ကဟိုအာယုံဒီအာယုံယူတာမဟုတ်ပဲနဲ့အာယုံတစ်ခုလေးပေါ်မှာပဲနေလာတဲ့အခါမှာချမ်းသာလာတယ်ချမ်းသာတဲ့သဘောလေးဖြစ်လာပြီဆိုရင်အဲ့ဒါကိုဒုက္ခလို့ခေါ်တယ်အဲ့ဒီလိုဖြစ်လာရာကနေပြီးတော့မူလဒီတင်ထားတဲ့တမထကမ္မထံ40တဲကကိုယ်စရိုက်နဲ့ကိုင်းယူတဲ့ကမ္မထံတစ်ခုတည်းမှာပဲစိတ်အာယုံလေးသည်စူးစိုက်သွားပြီဆိုရင်ဟဲ့လားတည်ငြိမ်သွားပြီဆိုရင်ဒါကိုเอกแกดาလို့ခေါ်တယ်ရှင်းပါတယ်เนาะအဲ့တော့မိမိဇယိုက်နဲ့ကိုက်ညီယာတမထကမ္မထံ40တဲကတခုခုဥပမာဆိုပါစို့ကျမတို့ဓမ္မမိတ်ဆွေတို့ကဒေါသဇယိုက်ရှိတဲ့သူဖြစ်ခဲ့ရင်အယောင်ကတိုင်းပေါ်မှာတော့၎င်းဒါမှမဟုတ်လို့ရှိရင်မေတ္တာကမ္မထံပေါ်မှာတော့၎င်းကိုယ့်ရဲ့စိတ်ကလေးကိုတတဝါတွေပေါ်မှာကောင်းကျိုးလိုလားချမ်းသာစေခြင်းနဲ့သဘောနဲ့မေတ္တာပွားနိုင်မယ်ဆိုရင်မေတ္တာအာယုံလေးပေါ်မှာစိတ်ကလေးကိုတင်ထားရင်အဲ့တင်းနေတဲ့စိတ်ကလေးကိုရောက်အောင်တင်းနေတယ်ဒါမှမဟုတ်လို့ရှိရင်ကျမတို့ဓမ္မမိတ်ဆွေတို့ကမောဟဇယိုက်ဝိတ္တဇယိုက်ရှိတဲ့သူဆိုအာနာပါနကမ္မထံအထုတ်ရအာနာပါနဆိုတာဝင်လေထွက်လေအာယုံဒီဝင်လေထွက်လေအာယုံလေးပေါ်မှာပဲကိုယ့်ရဲ့စိတ်ကလေးကိုအာယုံပြုတ်ခိုင်းထားတယ်ဒီလိုအာယုံပြုတ်ပေမဲ့စိတ်ကဒီအာယုံမှာကြာကြာမနေဘူးဟလာတက်ဆိုင်ရာတခြားကျက်စားခဲ့ဘူးတဲ့ဟလာတွေးတော့ခဲ့ဘူးတဲ့စဉ်းစားခဲ့ဘူးတဲ့တွေးတွက်ခဲ့ဘူးတဲ့အိမ်အာယုံကြောင်းအာယုံဆိုင်အာယုံစသည်ဖြင့်စိတ်ကရှောက်သွားလားမသွားဘူးလားဘေးနာတူထုနေရင်တူထုတဲ့အာယုံဝင်လေထွက်လေမှတ်နေရင်းနဲ့ပဲတချင်းတန်ဖွင့်တချင်းတန်စီရောစိတ်ရောက်လားမရောက်လားဘာတချင်းလဲဆက်သွားပြန်ပြီနော်ဒါသက်သက်တော့ဒါထွင့်ထားဖို့ဆိုနေတဲ့သချင်းကိုကိုကြိုက်တာဆိုဘယ်နာရောက်သွားပြီလဲဟောသွားလားမသွားဘူးလားအဲ့ဒီနေရာနဲ့သချင်းတစ်ပုတ်ဆုံးတဲ့အထိဒီမှာဝင်လေထွက်လေမသိဘူးနောက်တော့သတိပြန်ရတော့ကိုစိတ်ကဘယ်ရောက်နေလဲထွင့်ထားဖို့သချင်းစီရောက်နေတယ်ဆိုရင်မဖြစ်သေးပါဘူးဆိုဝင်လေထွက်လေအာယုံလေးပေါ်စိတ်ကိုပြန်တင်ရတာမရှိဘူးလားအဲ့ဒီလိုသက်ဆံရကမ္မထံအာယုံပေါ်ရောက်အောင်စိတ်ကိုတည်နေတဲ့သဘောလေးဒီပင်လေကျမတို့ရဲ့တန်တန်မှာဖြစ်နေတာကိုဒီအဲ့ဒါဝီတဲဆိုတဲ့စိတ်တသိပ်ပဲတင်းတဲ့လောက်ကဓမ္မမိတ်ဆွေတို့ကျမတို့ဟဲ့စိတ်နင်ထွေးနေတာပေါ့စီရောက်နေလားတချင်းတန်စီရောက်နေသလားပြန်လာခဲ့လို့ခေါ်ပြီးတင်ရတာမျိုးမဟုတ်ကိုယ်စိတ်ကလေးလွိနာကိုပဲပြန်ခေါ်တင်လိုက်တင်လိုက်တော့ဝင်းလေးထွက်လေးဝင်းလေးထွက်လေးနှစ်ချက်သုံးချက်လောက်မှတ်လိုက်မှတ်လိုက်ပြီးပြန်ပြီးတော့လွင့်သွားဟိုဘက်ကကားတန်စီရောက်သွားပြန်ပြီတခါတကားဖွင့်တဲ့ဒုံးဆိုတော့တရက်မှန်ရင်ရောက်မသွားဘူးလားဘေးနာယောဂီကနှာချီလိုက်ရောသူစီမရောက်ဘူးလားဒီအချိန်မှာအနံ့တစ်ခုရောက်လာပြန်ပြီဟဲအဲ့ဒါဘာနံ့လဲသွားပြန်ပြီစိတ်ကအဲ့ဒီအနံ့ကမှဟာလိမ့်စေးနံ့ကြီးအဲ့ဒီလိမ့်စေးကဘာလိမ့်စေးလဲထွန်းရွှေဝါလိမ့်စေးထင်ပါရဲ့ဟောစိတ်ကသွားနေပြီသွားနေပြီလိုက်သုံးတန်နေလားမလိုက်သုံးတန်နေဘူးလားအဲ့ဒီလိုသွားနေပြန်သွားနေဒီစိတ်ကိုတခါဒီဝင်လေထွက်လေအာယုံပေါ်ပြန်တင်ရပြန်ပြီတင်းတင်းအဲ့ဒါဘာဖြစ်လဲဝီတက်တင်းနေတဲ့အချိန်မှာတင်္ဃာစမှာဝင်လေထွက်လေဒီလိုသုံးသက်လာနိုင်အဲ့ဒါဝိစာရနောက်ပိုင်းကျတော့စိတ်ကလေအရင်တော့စပြီးတော့တရားမှတ်နေတဲ့အချိန်အာနာပါနရှုနေတဲ့အချိန်မှာလွင့်သလားမပြောနဲ့ရိတ်တာတည်းမှာမရှိဘူးစိတ်ကဝေးကြီးအိမ်ရောက်လိုက်ကျောင်းရောက်လိုက်ဝေးကြီးနောက်မှန်ရင်မှန်ရင်နဲ့စိတ်ဒီအဝေးကြီးတိတ်မသွားတော့ဘဲနဲ့အနည်းအနာနောက်ဆုံးကိုရိတ်တာကျောင်းဝင်းနဲ့ကိုနားပဲဒီလိုပဲလွင့်လာတယ်အဲ့ဒီလိုလေတင်ပေးတာဝီတဲတင်ပေးတဲ့နောက်ဒါဝင်လေဒါထွက်လေလို့ရှုမှတ်သုံးသက်တိုင်းဝိစာရနောက်ဆုံးကြစိတ်ကအများကြီးမလွင့်တော့ဘဲနဲ့ဝင်လေထွက်လေအာယုံလေးမှာပဲဝင်ဝင်မှန်ထွက်ထွက်မှန်သိနေရင်အဲ့ဒါပီတိကျင့်တ်လာပြီဒီအာယုံလေးမှတ်နေရတာကိုကဘာလို့မှတတိမရတော့ချမ်းသာလာရင်ဒုက္ခနောက်ဆုံးဝင်လေထွက်လေအာယုံလေးမှာပဲစူးစိုက်လာရင်เอกกะระဆိုပြီးအဲ့ဒီဝိတဲ့ဝိสารာပီတိဒုက္ခเอกกะระဆိုတာစေတသိက်တွေဓမ္မမေရှင်အဲ့ဒီစေတသိက်5ပါးပေါင်းစုလိုက်တာ ਨੇ တပြိုင် ਨੇ ကျမတို့ရဲ့စိတ်ကလေးဒီအာယုံပေါ်မှာစူးစိုက်တဲ့အဆင့်ဖြစ်လာပြီအဲ့ဒီစူးစိုက်တဲ့အဆင့်လေးဖြစ်တာဒီဘဒုအဆင့်ရောက်มาလဲဆိုเอกกะระအဆင့်ထိရောက်ပြီဆိုရင်အဲ့ဒီလိုစူးစိုက်သွားရင်အာယုံတစ်ခုပေါ်မှာအထူးမြဲမြံစွာစူးစိုက်တဲ့အဆင့်ဆိုရင်ဇံလို့ခေါ်သွားပြီ။ဒါကြောင့်ဇံဆိုဒီမှာအာယုတခုပေါ်မှာအထူးမြဲမြံစွာစူးစိုက်ရှုမှတ်ခြင်းကိုဇံလို့ခေါ်တယ်။ကျေးဇူးတော်ရှင်လေဒီဆရာတော်ဖရာအကြီးကတော့စိုက်စိုက်စူးစူးအထူးမြဲမြံရှုအားတန်ဇံဟုခေါ်တဲ့လို့စာဆောင်ပုဒ်ကလေးပေးထားတယ်။ဒါကြောင့်ဇံဆိုတာကောင်းငင်ပြန်သွားတာမဟုတ်ဘူး။မြေရှိုးသွားတာမဟုတ်။အာယုတခုတည်းပေါ်မှာ တခြားအာယုစိတ်မလွင့်မဲနဲ့အာယုတစ်ခုတည်းပေါ်မှာပဲစိုက်ဆိုင်ဆူဆူရှိနေဇန်ဒါပေမဲ့အဲ့ဒီလိုဇန်တစ်ခုဖြစ်ဖို့ဆိုရင်သူ့ရဲ့အရေးကြီးတဲ့အစိတ်အပိုင်းတွေအနည်းဆုံး၅ခုရှိရမယ်ဝိတက်ကနေပြီးတော့ဝိဟလာဧကကထာတိအစိတ်အပိုင်း၅ခုဒီဇန်အတွက်အရေးကြီးတယ်ဆိုအဲ့ဒီအစိတ်အပိုင်းတွေကိုတော့ဒီ၅ခုကိုတော့အင်္ဂါလို့သုံးတယ်ဒါကြောင့်ဇန်တစ်ခုဖြစ်ဖို့ဆိုတာဘာပါမလဲဆိုရင်ဘယ်အင်္ဂါကြောင့်ဇန်ခေါ်လဲဆိုဧကကထာကြောင့်ဇန်ခေါ်တယ်။ဒါကြောင့်ကြံတဲ့ဧကကထာအပါဝေကြံတဲ့အစိတ်ပိုင်းတွေဒီဇန်ရဲ့အရေးကြီးတဲ့အတွက်ကြောင့်အရေးကြီးတဲ့အစိတ်ပိုင်းတွေကိုပါဠိလိုအင်္ဂအင်္ဂပါဠိဖြစ်လိုက်တော့ခေါ်တယ်။ဟုတ်ပြီနော်။ဒါကြောင့်ဒီအင်္ဂါဒီဘယ်နှခုရှိလဲဆို၅ခုအင်္ဂါ၅ခုပေါင်းထားရင်ဇန်အင်္ဂါ၅ခုပေါင်းထားရင်ဖြစ်လာတဲ့ဇန်ကိုပထမဇန်လို့သုံးတယ်။ဒါသိထားဖို့ပြော။ဒါကြောင့်ဒီခန္ဓာကိုယ်ကြီးလို့ပြောခန္ဓာကိုယ်ကြီးလို့ပြောရင်ခန္ဓာကိုယ်ကြီးမှာခေါင်းလဲပါမယ်။လက်လဲပါမယ်။ခြေထောက်လဲပါမယ်။မျက်လုံးလဲပါမယ်။နှာခေါင်းလဲပါမယ်။ပါးစပ်လဲပါမယ်။နှရွက်လဲပါမယ်။အဲ့ဒီအပိုင်းတွေဒီခန္ဓာကိုယ်ကြီးအတွက်အရေးကြီးလားအရေးမကြီးဘူးလား။ခန္ဓာကိုယ်ကြီးမှာမျက်လုံးမပါပဲရလားနားမပါပဲလက်မပါပဲဘယ်ရာဒီအရေးမကြီးဘူးလေအကုန်လုံးအရေးကြီးတဲ့အတွက်ကြောင့်ဒီမျက်စိနားနှာခေါင်းရှာဒီတရားတွေဒီခန္ဓာလက်တွေခြေတွေအကုန်လုံးကိုအင်္ဂါလို့သုံးတယ်ဒါကြောင့်ကိုယ်အင်္ဂါအစိတ်အပိုင်းနဲ့အင်္ဂါဆိုတာ ਨੇ အစိတ်အပိုင်းနဲ့အတူတူပဲဒါကြောင့်ကိုယ်အင်္ဂါအစိတ်အပိုင်းတွေပေါင်းထားမှကိုယ်ကြီးဖြစ်လားမဖြစ်ဘူးလားဖြစ်တယ်လို့ပဲဇန်အင်္ဂါအစိတ်အပိုင်းတွေပေါင်းရင်ဘာဖြစ်လဲဇန်ဖြစ်တယ်အဲ့ဒီဇန်အင်္ဂါတွေထဲမှာဇန်လို့ခေါ်လို့ရတဲ့အင်္ဂါကိုပြောပါဆိုဧကကထာအဲ့ဒီဧကကထာကိုဒါအဘိဓမ္မာမှာဧကကထာသုတ်တန်ကျောင်းနဲ့ပြောရင်ဧကကထာဆိုတာတမာတိပဲဟုတ်ပြီနော်ဒါဆိုရင်ဧကကထာအဆင့်အထိရောက်လာပြီဆိုစိတ်သည်စူးစိုက်တည်ကြည်ငြိမ်သက်လာပြီတမာတိရလာပြီဒါကြောင့်ဝိတက်ကစပြီးတော့ဧကကထာတိုင်အောင်ဇန်အင်္ဂါ၅ပါးပါသွားရင်ဒီဇန်ဒါကိုဘာဇန်လို့ခေါ်လဲဆိုရင်ပထမဇန်လို့ခေါ်တယ်ဟုတ်ပြီနော်ပထမဇန်လို့ခေါ်ပြီးတော့ဆက်ပြီးတော့ဒီယောဂီကကြိုးစားအားထုတ်လာတဲ့အခါမှာသိပြီးတော့တမာတိကအားကောင်းလာရင်အာယုံတွေပေါ်ရောက်အောင်တင်ပေးရတာမရှိတော့စပြီးတော့ရှုမှတ်လိုက်တာနဲ့ဝင်လေထွက်လေလို့သုံးသက်ယုံမဲဝင်ဟိုကနေလွင့်သွားတဲ့စိတ်လေးပြန်တင်တာမရှိတော့အဲ့တော့သုံးသက်တဲ့အခါမှာဝိสารကနေပြီးတော့ဧကကရာတိုက်အောင်ဇန်အင်္ဂါ၄ပါးပဲပါလာရင်ဒီဇန်ကိုဒုတိယဇန်လို့ခေါ်တယ်သိအောင်ပြောသွားတာအဲ့ဒါစိတ်ပိုင်းချင်ပြန်အသေးစိတ်တင်လိုက်မယ်ဒါကိုပါခေါ်လေဒုတိယဇန်တမာရီကဒုတိယဇန် level ကနေစက်ကြိုးစားအားထုတ်လာလို့တမာရီရင့်ကျက်လာပြီဆိုရင်ပို့ပို့ပြီးတော့စူးစိုက်မှုအားကောင်းလာပြီဆိုရင်ဝင်လေထွက်လေရှုမှတ်တာဥပမာပေးနေတာနော်ဝင်လေထွက်လေရှုမှတ်တာဒါဝင်လေဒါထွက်လေလို့သုံးသက်ဆရာမလို့တော့ပဲနဲ့ဝင်လေထွက်လေလေးကိုမှတ်နေရတာလေးကိုကျေနပ်နေပြီကျေနပ်တဲ့ပီတိကနေစလိုက်တာဧကကထာအထိဇန်အင်္ဂါသုံးပါပဲရှိတော့တယ်ဆိုရင်တော့အဲ့ဒီဇန်ကိုတတိယဇန်လို့သုံးသွားတယ်။ဟုတ်ပြီနော်။နောက်ရှုမှတ်ရင်ရှုမှတ်ရင်းနဲ့ကျင့်တဲ့သဘာဝတော့မရှိတော့ဘဲနဲ့မှတ်လိုက်တာနဲ့ချမ်းသာတာလေးရယ်စူးစိုက်နေတာလေးရယ်ဒီနှစ်ချက်ပဲရှိရင်ဇန်ရင်ကဘယ်နှပါနှစ်ပါပဲကြံတော့တယ်။ဇန်ရင်ကနှစ်ပါပဲပါလာပြီဆိုရင်တော့ဒီဇန်သည်သဒ္ဒုဋ္ဌဇန်ဖြစ်သွားပြီ။ချမ်းသာတယ်လို့သိနေတာလေးတောင်မှပင်ပန်းနေသေးတယ်။နောက်ဆုံးချမ်းသာတာလည်းမရှိတော့ဘူး။အသင့်အတင့်ခံစားချက်ကလေးစာလိုပြောရင်ဥပိ္ပခာလေးပဲကျန်တော့တယ်။အဲ့ဒီလိုအသင့်အတင့်ဆိုတဲ့ဝေခံစားချက်ကလေးရယ်စူးစိုက်ခြင်းဆိုတဲ့ဧကကရာရယ်ဒီနှစ်ပါးပဲပါရင်တော့ဒီဇန်ကိုပြင်းစမဇံရဲ့လို့ဇံမှာဘယ်နှမျိုးရှိလဲဆိုရင်ပထမဇံကနေပြင်းစမဇံတိုင်အောင်ဇံ၅မျိုးရှိတယ်သိထားရမယ်ဟုတ်ပြီနော်အဲ့ဒီလိုပထမဇံကနေပြင်းစမဇံတိုင်အောင်၅မျိုးရှိတဲ့ဇံတွေကိုရူပဇံလို့ခေါ်သုံးတယ်ရူပဇံဆိုတာအတူအရှိပြောရင်ရူပဝဆရဇံ รูปาวสระสันเป็นบาสิเลยงามยูสิเลยรูปาวสระสันงามยูสิเลยด้วยจ้าอะไรสันนี่สุราดีสิลาสิรติลาลูกเบี้ยปัจจุบันสันส่วนสันงางาบาสวาสิลาสิรติลาสิรติงาบาปองบีรูพี่นี่เลยสันงาเลยสิรติเพย์น้องสันเองงาบาสวาสิรติงาบาปองเนี่ยสันสุราสิรติแล้วจ้าปัจจุบันสันดุริยาสันตัดริยาสันสรุธาสันปิสมะสันสุราสิริณเมลาสิริเตณเมลาสุยสิริเตณเมสิริเตสุราตุยมณีอุสิกุมีบิโรสิกุเฉเลลาไม่เฉเลล่ะถ้าสุยปัทมะสันจ้องผิดลาเรสิกุปัทมะสันสิถ้าสุยซาลุပြောหิงปัทมะสันเนရှင်เนสิกุปัทมะสันสิดุริยาสันเนရှင်နေเรสิกุတတိယဇန်တမာတိနဲ့ရှင်နေတဲ့စိတ်ကိုစိတ်စွာအာယုံသိတာမဟုတ်လားဒါအောင်ထက်ချက်ပြောမယ်သရုဒ္ဓဇန်တမာတိစွမ်းအားနဲ့အာယုံကိုသိနေတဲ့စိတ်ကိုသရုဒ္ဓဇန်စိတ်ပြင်းစမဇန်တမာတိစွမ်းအားနဲ့အာယုံကိုသိနေတဲ့စိတ်ကိုပြင်းစမဇန်စိတ်ဆိုပြီးတော့ဇန်စိတ်ရူပဝဆရဇန်စိတ်ပေါင်းဘယ်နှမျိုးရှိပြန်လဲငါမျိုးဒါကြောင့်ရူပဝဆရဇန်စိတ်ဆိုတာဇန်စိတ်တွေဆိုတာအာယုံကိုစူးစမ်းအောင်လုပ်နေရတာဖြစ်တဲ့အတွက်ကြောင့်အကြောင်းစိတ်လားအကျိုးစိတ်လားပြုလုပ်နေရပါတယ်ဆိုတဲ့ကအကြောင်းစိတ်ဒါကြောင့်အဲ့ဒီအကြောင်းစိတ်တွေဒီဟဲ့လားဒီအာယုံတစ်ခုပေါ်မှာစိတ်တဏ္ဍာမှာနိဝရဏတွေစင်ကြယ်သွားအောင်ကြိုးစားအထုတ်ပြုလုပ်နေရတာဒီကောင်းတာလားမကောင်းတာလားကောင်းတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီရူပဝဆရဇန်စိတ်တို့ဒီကောင်းတဲ့အတွက်ကြောင့်ဘာလို့ထည့်လိုက်လဲကုသိုလ်ဒါဆိုရင်ရူပဝဆရကုသိုလ်ဇန်စိတ်ပေါင်းဘယ်နှပါလဲ၅ပါးကုသိုလ်၅ပါးဆိုရင်သူ့ကြောင့်ဖြစ်မဲ့အကျိုးဝိဘက်ကလည်း၅ပါးဖရာယဟန္တာဆိုတာကုသိုလ်လုပ်သေးလားမလုပ်တော့ဘူးဖရာယဟန္တာတွေရောဇန်မရဘူးလားဖရာယဟန္တာတွေရတဲ့ဇန်စိတ်ကြတော့ကရိယာဇန်စိတ်ပေါ်ဒါကြောင့်ရူပဝဆရကုသိုလ်စိတ်၅ပါးရူပဝဆရဝိဘေစိတ်၅ပါးရူပဝဆရကရိယာစိတ်၅ပါးဘောင်းရူပဝဆရစိတ်15ပါးဆိုတာစိတ်ပိုင်းမှာသင်တယ်မှလား